ဒီကနေ့မှမှစပြီးတော့လှူရှာမှုဖြစ်ပေါ်ခဲ့တဲ့ကချင်ပြည်နယ်မြကြီးနားမြို့ကအခြေအနေကိုလည်းနားဆင်ကြကြအောင်ပါ။အဲ့ဒီဒီနေ့အခြေအနေနဲ့မြကြီးနားမြို့ကဒီနေ့အခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်မြကြီးနားမြို့ကန်သူကိုဆက်သွယ်နေမြန်ထားပါတယ်
။အစိုးရဖွင့်လာတဲ့စာတင်တိုက်ပေါ့။တန်ဃာတွေကိုဟိုစင်တန်းပို့ထားတဲ့ကျောင်းထိုင်တင်တန်းကျောင်းပေါ့။အဲ့ဒီကျောင်းထိုင်ဖုံးကျောင်းကဆက်ထွက်ပါတယ်။တန်ဃာ200ကျော်ပေါ့။အဲ့ဒီကနေပြီးတော့ဆက်ထွက်ပြီးတော့မြို့လက်ပတ်တာပေါ့နော်။အဲ့ဒီကျောင်းပေါင်းတုံမှာပဲအားလုံးကပါတာလေ။ဒီအခုတော့ဒီနေ့ဆက်ဆက်ချင်းတော့တိတ်မသိသေးတော့ဟိုက100ကျော်လောက်ပဲပေါ့180အဲ့လောက်ပဲပါတာပေါ့တန်ဃာတို့အများကြီးမပါသေးဘူးပေါ့
ဟုတ်ကဲ့မြို့လူတို့ရဲ့တန်ဖိုးမှုထောက်ခံမှုကရော
ကျားပါလေပိတ်တက်တွေကတော့အနောက်ကနေတော့ဆိုင်ငယ်တွေအဲ့ဒီသပိန်တွေတို့အဲ့ဒီလမ်းလျှောက်တဲ့လူတွေပိုင်းနဲ့တော့များပါတယ်900 800လောက်တော့ရှိပါတယ်လမ်းမှာရက်ချီတဲ့လူတွေကတော့အများကြီးပဲပေါ့
ဟုတ်ကဲ့ဟိုဘယ်နှစ်လောက်ကြာလဲခင်ဗျာအဲ့လူတန်ဃာတွေတဲ့ကြာတာ
7နှစ်ခွဲကနေပြီးတော့ဆက်ထွက်သွားတယ်ဗျ7နှစ်ခွဲလောက်မှာကျောင်းတိုက်ကိုပြန်ဝင်တော့တယ်ကျောင်းတိုက်ဝင်တဲ့အချိန်မှာအဲ့ဒီမှာကျောင်းသားလေးတယောက်ကတော့ပါသွားတယ်ခင်ဗျဟိုကျောင်းသားလေးတယောက်တော့ဆွဲသွားအဲ့ဒီမှာသူကကျောင်းတိုက်တန်းကျောင်းမှာဒီ6တန်း7တန်းပေါ့တူရှင်သင်ပေးတာပေါ့အဲ့ဒီပညာဒါနလုပ်တဲ့ကျောင်းသားလေးပေါ့ကမ္ဘာလိုက်ရိုက်တော့အဲ့ဒီကျောင်းသားလေးတယောက်ကတော့ SPR ဆွဲသွားတယ
်ဟုတ်ကဲ့ဘယ်နေရာမှာဘယ်လိုမျိုးဆွဲသွားတာလဲခင်ဗျနည်းနည်းလေးအသေးစိတ်လေးတို့ပြပေးပါလား
ဒီကျောင်းမျိုးပတ်ပြီးတော့ကျောင်းတိုက်ကိုအဲ့ဒီဒီကျောင်းတိုက်ကျောင်းကိုပြန်ဝင်ကန်ဒီမှာအဲ့ဒီယူစနာရက်ကွက်ရောက်တယ်ခင်ဗျအဲ့ကျောင်းသားလေးကဒီရက်ကွက်ထဲဝင်တဲ့အချိန်မှာရဲကြီးကပိတ်ပြီးမှဖမ်းသွားလိုက်တယ်ခင်ဗျအခုတော့တန်ဃာတွေကတော့အဲ့ကျောင်းသားလေးပြောင်းနေတော့တန်ဃာတွေကတော့လိုက်ရှာနေကြတယ်ခင်ဗ
ျဟုတ်ကဲ့ဆိုတော့တန်ဃာတွေဟိုကြွချီတဲ့ပုံလေးကျွန်တော်ကိုနည်းနည်းလေးပုံပေါ်အောင်ပြပြပေးပါလား
ဟုတ်ကဲ့ရှေ့ဆုံးကတော့ဟိုတာနာလန်ဟိုနှစ်ပါးကင်တာအလဲကတော့ဒီကန်ဆောင်တပိတ်ကိုမောက်ထားတယ်ပေါ့အဲ့ရနေပြီးတော့၃ပါးစီညီညွတ်နဲ့ဆန်းလျှောက်ပြီးတော့ဒီနောက်ဆုံးကတော့တာနာလန်ကင်ထားတဲ့အဖွဲ့နဲ့တရားရည်ယူပြီးတော့သွားလိုက်တော့
အဲ့တော့ကတော့မြကြီးနားမြို့ကန်တူကိုဒီကနေ့မြကြီးနားမြို့မှာပထမဆုံးဖြစ်ခဲ့တဲ့တန်ဃာရုရဲ့လှူရှာမှုနဲ့ပတ်သက်လို့ကျွန်တော်ဆက်သွယ်မြန်ခဲ့တာပါအဲ့ဒီမြို့ကန်ကပဲနောက်နေ့တွေနောက်နေ့တွေမှာလည်းမြကြီးနားမြို့မှာတန်ဃာဒူးနဲ့မြို့လူဒူးရဲ့လှူရှာမှုတွေရှိလာနိုင်တယ်လို့သူကခန့်မှန်းတုံ့တက်ပြောဆိုသွားတာရှိပါတယ်ခင်ဗျ